ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့6လပြည့်အထိမ်းမှကျင်းပဖို့ယူကရိန်းကပြင်ဆင်နေပါတယ်။စစ်ပွဲအစပိုင်းအခြေအနေတုန်းကအကြံပေးပုဂ္ဂိုလ်တွေကသူ့ကိုပြောကြတာတွေကိုသူ့အနေနဲ့ပြန်ပြောင်းသတိရနေတဲ့အကြောင်းယူကရိန်းလူမျိုးတွေဟာအနိုင်မခံအရှုံးမပေးယူကရိန်းကိုခုခံကာကွယ်သူတွေဟာအရှုံးပေးမှာမဟုတ်ဘူးဆိုတာကိုသိလာရပြီဖြစ်တဲ့အတွက်အဲ့ဒီအကြံပေးခဲ့ကြသူအများစုဟာအခုအ င်းနိုင်ငံသားတွေဆက်ပြီးတိုက်ပွဲဝင်ကြရပါဦးမယ်။လုပ်ငန်းတွေလည်းအများကြီးကျန်နေပါသေးတယ်။ဒုက္ခများစွာနဲ့ရေရှည်ကြံ့ကြံ့ခံနိုင်ဖို့လိုပါတယ်။ဒါပေမဲ့ယူကရိန်းလူမျိုးတွေဟာသူတို့နိုင်ငံသူတို့လူမျိုးနဲ့သူတို့ရဲ့တရားကောင်းစင်တွေအတွက်ဂုဏ်ယူနိုင်ကြပါတယ်လို့သမရဇလင်စကီကပြောပါတယ်။အခုသတင်းပတ်မှာရုရှားတို့ကအမတန်ရုံမှကောက်ကျစ်တဲ့အစီအစဉ်တစ်ခုကိုလုံကောင်းလုံနိုင်တဲ့အကြောင်းရန်သူဟာရန်သူအကျင့်အကြံအတိုင်းပဲလုပ်ကြမှာပါလွန်ခဲ့တဲ့6လအတွင်းမှာလည်းရုရှားတို့ကရုံမှကောက်ကျစ်တဲ့နည်းတွေကိုတောက်လျှောက်ကျင့်သုံးခဲ့ကြပြီးဖြစ်ပါတယ်လို့လည်းသမရဇလင်စကီကပြောကြားခဲ့ပါတယ်ခင်ဗျာ